ပင်လယ်နီထဲမှာတော့နိုင်ငံတကာကုန်တင်သင်္ဘောတွေတိုက်ခိုက်ခံရမှုများလာတာကြောင့်လမ်းကြောင်းပြောင်းသွားဖို့ပြင်နေကြပါပြီ။အာရှမြောက်အမေရိကနဲ့ဥရောပကိုပို့တဲ့ကုန်တင်သင်္ဘောတွေဖြတ်သန်းသွားလာနေတဲ့ဒီပင်လယ်နီအတွင်းမှာဒီရက်ပိုင်းတွင်ကုန်တင်သင်္ဘောတွေတိုက်ခိုက်ခံရတဲ့အခြေအနေများလာတာကြောင့်ဒီနိုင်ငံတကာသင်္ဘောလိုင်းတွေကတခြားလမ်းကြောင်းတွေကိုရှာဖွေလာနေကြတာပါ။ရှေ့မင်းနိုင်ငံမှာရှိတဲ့အီရန်ထောက်ခံပေးထားတဲ့ဟူသီသဘုံတွေကဂါဇာမှာရှိတဲ့ဟာမတ်စစ်သွေးကြွတွေကိုထောက်ခံတဲ့အကြောင်းပြသပြီးနိုဝင်ဘာလတတိယပတ်အတွင်းကစလို့ပင်လယ်နီထဲကကုန်တင်သင်္ဘောတွေကိုစတင်တိုက်ခိုက်ခဲ့တာပါဂျာမန်ကုန်တင်သင်္ဘောလိုင်းဟပက်လိုင်းနဲ့ဟောင်ကောင်က OOCL ကုမ္ပဏီတို့ကတော့သူတို့ကုန်တင်သင်္ဘောတွေကိုလမ်းကြောင်းပြောင်းကုန်တင်ပို့မယ်လို့ပြောထားလိုက်ပါပြီအခုလိုဘေးကင်းတဲ့လမ်းကြောင်းတွေပြောင်းပြီးကုန်တင်ရတဲ့အတွက်ပို့ဆောင်ကအဆမတန်မြင့်တက်သွားပြီးခီးစဉ်တွေလည်းနှောင့်နှေးကျန်ကြာရသလိုအဝတ်အစားနဲ့ကလေးကစားစရာတွေမော်တော်ကားအပိုပစ္စည်းတွေနဲ့လောင်စာဆီဈေးတွေလည်းတက်လာနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေကခန့်မှန်းထားကြပါတယ်ခင်ဗျာ